မင်္ဂလာပါရှင်။ VOA American တန်ရဲ့2020ပြည့်နှစ် February 29ရက်ကြာသပတေးနေ့ညနေ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ Line Meter 19.25 လို့နဲ့တူ VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွန်ညိုပါခုညနေအစီအစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်ပါခင်ဗျာဒီကနေ့ညနေပဲသတင်းတွေကိုကိုရန်နိုင်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါအမေရိကန်မှာကိုရိုနာဗိုင်းရပ်စ်ပိုပြန့်နှံ့ကူးစက်လာမယ့်အရေးရှောင်နိုင်မယ်လို့မထင်ပေမဲ့အသိပြင်ထားပါတယ်လို့သမ္မတထရမ့်ကပြောပါတယ်ဗိုင်းရပ်စ်အန်ဒရီကြောင့်ပဲအမေရိကန်တောင်ကိုရီးယားပူးတွက်စီးရေးလေ့ကျင့်မယ့်အစီအစဉ်ကိုဖျက်လိုက်ပါတယ်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့အခမ်းအနားနဲ့ဂုဏ်ပြုကြိုဆိုပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တဲသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဒီနေ့ညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလာရီထဲမှာဒီကနေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတင်သွင်းတဲ့မဟာမင်းကြီးရဲ့အစီရင်ခံစာမှာမြန်မာနိုင်ငံနဲ့ပတ်သက်လို့အခုလိုတည်ကြားရမှာပ
ါ Discrimination in law and policies must end. The constitutional reform presents an important opportunity to build in strong non-discrimination and
Rohingya တွေနဲ့တခြားလူနည်းစုတွေရဲ့အခွင့်အရေးတွေကိုအာမခံချက်ရှိမဲ့ဥပဒေနဲ့မူဝါဒတွေပြင်ဆင်ရေးမြမအစိုးရကိုတိုက်တွန်းသွားတာနဲ့တူနားဆင်နိုင်ပါတယ်ရခိုင်ပြည်နယ်အတွင်းရပ်ပေါင်း20ကျော်တိုက်ပွဲတွေဆက်ဖြစ်နေပြီးအစိုးရဘက်ကရဟတ်ရင်သုံးပြီးတော့တိုက်ခိုက်ခဲ့တဲ့အကြောင်းနဲ့တူဒီအမေရိကန်သမ္မတရွေးကောက်ပွဲမှာသတင်းအချက်လက်နဲ့လူမှုကွန်ရက်မီဒီယာတွေအကြောင်းနိုင်ငံတကာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြရပါမယ်ရှင်အခုရင်ဆုံးတော့ကြာသာပတေးနေ့ညနေခင်းထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုရန်နိုင်တို့ကပြောပြပါမယ်ရှင်
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်လာမယ့်အရေးကိုရှောင်ရှားနိုင်မယ်လို့သူမတင်တဲ့ကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်အသင်းရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ
် Well, I don't think it's inevitable. It probably will. It possibly will. It could be at a very small level or could be at a larger level.
ဒါကိုရှောင်နိုင်မယ်လို့ကျွန်တော်မထင်ပါဘူး။ဖြစ်ကောင်းဖြစ်လာပါမယ်။ဖြစ်လာနိုင်ခြင်းရှိပါတယ်။အနည်းချင်းပဲဖြစ်နိုင်တယ်လို့အများအပြားလည်းဖြစ်နိုင်ပါတယ်။ဘာပဲဖြစ်လာဖြစ်လာကျွန်တော်တို့လုံးဝအသင့်ပြင်ဆင်ထားပြီးသားပါလို့ဘိုးထူးနေကအင်ဖီရိုမှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းသမ္မတထရမ့်ကပြောသွားပါတယ်။အမေရိကန်လူထုကြားမှာယောဂဘိုးကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်အလားအလာကတိတ်နေပါတယ်လို့လည်းသမ္မတကဆိုပါတယ်။အမေရိကန်မှာယောဂဘိုးကူးစက်ပြန့်နှံ့လာမှာလားဆိုတာမေးခွန်းထုတ်เสียမရှိတော့ပဲ။ဘယ်အချိန်မှာလူပဏျောက်ကိုကူးစက်လာမှာလဲဆိုတဲ့မေးခွန်းပဲရှိတော့တယ်လို့ယောဂဘိုးထိန်းချုပ်ကော်မတီဌာန CDC တာဝန်ရှိသူတွေကပြောပြီးနောက်တည့်မှာပဲသမ္မတထရမ့်ကအခုလိုပြောတာပါ။အခုလက်ရှိအချိန်ထိဆိုရင်အမေရိကန်မှာကိုရိုနာဗိုင်းရပ်စ်ကူးစက်ထားသူအယောက်60ရှိနေပါပြီ။ကျမရဲ့တာဝန်ရှိသူတွေအဓိကစိုးရိမ်နေတာကတော့ဘယ်အချိန်မှဘယ်လိုကူးလာမှမသိပဲပြန့်နှံ့ကူးစက်တာမျိုးပဲဖြစ်ပါတယ်။အဲဒီလိုဖြစ်နိုင်ခြင်းအလားအလာဖြစ်ရတဲ့ခုကို CDC ကဗိုလ်ဒူးနေမှာပဲကြေညာခဲ့တာပါ။ကယ်လီဖိုးနီးယားပြည်နယ်ကလူတယောက်ဟာဗိုင်းရပ်စ်ပိုးပြန့်နှံ့ကူးစက်နေတဲ့ဒေသတွေစီကိုခရီးသွားခဲ့တာလည်းမဟုတ်ဗိုင်းရပ်စ်ပိုးကူးစက်ထားသူနဲ့အနီးကပ်ရှိခဲ့တာလည်းမဟုတ်ဘဲနဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်ထားတယ်ဆိုတာစမ်းသပ်တွေ့ရှိခဲ့တာဖြစ်ပါတယ်
။တောင်ကိုရီးယားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေဒီရက်ပိုင်းတိတိသာသာတိုးလာနေတာကြောင့်အမေရိကန်နဲ့တောင်ကိုရီးယားနိုင်ငံဘူးတွဲဆေးလက်ချက်မဲ့အစည်းအဝေးတွေကိုရွှေ့ဆိုင်းလိုက်ပါတယ်။ COVID-19 လို့နာမည်ပေးထားတဲ့ကိုရိုနာဗိုင်းရပ်စ်ကြောင့်ဖြစ်တဲ့ရောဂါကူးစက်မှုတွေထိန်းချုပ်ဖို့ကြိုးပမ်းတဲ့အနေနဲ့ရောတောင်ကိုရီးယားနဲ့အမေရိကန်စစ်မှုထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးတဲ့အနေနဲ့ရောခုလိုဆုံးဖြတ်တာဖြစ်ပြီးတော့လော်လကူကူဆုံးဖြတ်ချက်ချခဲ့တာမဟုတ်ကြောင်းနိုင်ငံစစ်ဖက်အရာရှိတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တောင်ကိုရီးယားနိုင်ငံတွင်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေအများဆုံးဖြစ်နေတဲ့ဒေဂူးမြို့အနီးကအမေရိကန်စစ်ခြေစိုက်စခန်းတစ်ခုမှာတာဝန်ထမ်းဆောင်နေတဲ့အသက်23နှစ်အရွယ်အမေရိကန်စစ်မှုထမ်းတဦးဒီရောဂါကူးစက်ခံရတာကြောင့်ကိုအမေရိကန်စစ်တပ်ကတီးပြူထုတ်ပြန်ပြီးတရက်ကြာမှာခုလိုပူတွဲဆေးရလေ့ကျင့်မှုတွေကိုဆိုင်းငံ့ကြောင်ကြေညာခဲ့တာပါ။တောင်ကိုရီးယားစစ်တပ်မှတာဝန်ထမ်းနေတဲ့စစ်မှုထမ်းရဲ့အရက်ဖတ်ဝန်ထမ်း25ဦးထက်မနည်းဒီရောဂါကူးစက်ခံထားရသလိုစစ်ကားနေမှာတရားခွဲစောင့်ကြည့်နေသူထောင်ထဲချီရှိနေပါတယ်။တရုတ်နိုင်ငံမှာစတင်ဖြစ်ပေါ်တဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေဟာတရုတ်နိုင်ငံပြင်ပမှာဆိုရင်တောင်ကိုရီးယားနိုင်ငံမှာအများဆုံးဖြစ်နေတာပါ။အိန္ဒိယမြောက်ကိုရီးယားနိုင်ငံမှာတော့ဒီရောဂါကူးစက်ခံရတဲ့ဖြစ်ရပ်မကြားရသေးပါဘူး။ဗိုင်းရပ်စ်ကူးစက်မှုတွေကိုဟန့်တားဖို့နယ်စပ်တွေကိုပိတ်ထားပြီးတော့တန်ရရှိသူတွေကိုတရားခွဲထုတ်စောင့်ကြည့်တာတွေတင်းကြပ်လှုပ်ဆောင်နေတဲ့အကြောင်းနဲ့ဒီလိုချုပ်တင်ကာကွယ်မှုတွေဟာတမျိုးသားလို့ရဲ့အသက်အန္တရာယ်ဘေးကင်းလုံခြုံစေဖို့ဖြစ်တယ်လို့မြောက်ကိုရီးယားအစိုးရကပြောဆိုထားပါတယ်ခင်ဗျာ
ကိုရိုနာဗိုင်းရပ်စ်အရေးအီရန်နိုင်ငံရဲ့ကံပြလှုပ်ဆောင်မှုပေါ်အမေရိကန်ပြည်ထောင်စုကအပြင်းထန်ဝေဖန်ပြောဆိုပါတယ်တောက်ကြနဲ့ဝိပုစုတော်မှုတို့ကိုဖြစ်တော့ဖြစ်ခဲ့ရက်ဆိုင်ထားလိုက်ရတဲ့ဖြစ်နေတဲ့ဗိုင်းရပ်စ်ပိုးကူးစက်ပြန့်နှံ့မှုပမာဏကိုအီရန်အာဏာပိုင်တွေဖုံးကွယ်ထားတယ်လို့ဆွတ်ဆွဲပြောဆိုပါတယ်COVID-19 ရောဂါနဲ့ပတ်သက်ပြီးအီရန်နိုင်ငံဟာလိန်လယ်ပြောဆိုနေတယ်လို့သတင်းအချက်အလက်တွေကိုဖုံးကွယ်ထားတယ်လို့ VOA Persian ဌာနနဲ့နိုင်ငံရေးဌာနမှာဗိုလ်ဒူးနေကလုပ်တဲ့တွေ့ဆုံမေးမြန်းခန်းတွင်အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးကိုယ်စားလှယ် Brian Hook ကဆွဆွဲပြောဆိုတာပါကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူအရေအတွက်ဟာအီရန်မှာအင်္ဂါနေ့က15ယောက်ရှိခဲ့ရာကနေ19ယောက်အထိဖြစ်သွားပြီလို့ဗိုလ်ဒူးနေအစိုးရမှအီရန်အစိုးရကပြောပါတယ် ဒါ့အပြင်ဗိုင်းရပмикကူးစက်ထားသူအရေအတွက်ဟာလေအင်္ဂါနေ့မှာ62ယောက်ရှိတာကနေဗိုလ်ဒူးနေ့မှာတော့နှစ်ဆကျော်တိုးပြီး139ယောက်အထိရှိသွားပြီလို့ပြောပါတယ်ဒီကရက်ဒီဇင်ဘာလကစပြီးဗိုင်းရပ်ကူးပြန့်နှံ့ကူးစက်တဲ့တရုတ်နိုင်ငံပြီးရင်အီရန်နိုင်ငံဟာသေဆုံးသူအရေအတွက်ဒုတိယအများဆုံးနိုင်ငံမှာအီရန်ဆိုရကသူ့လူထုကိုပြောနေတဲ့အရေအတွက်ထက်ဘိုးပြီးဆိုးရွားတယ်ဆိုတာကျွန်တော်တို့သိပါတယ်ဆိုပြီးမစ္စတာဟုကပြောခဲ့ပေမဲ့အသေးစိတ်ကိုတော့တေချာပြောမတော်ပါဘူးအီရန်ဆိုရအနေနဲ့တော်လှန်ရေးလိုရက်တွေထက်ကိုယ့်လူထုရဲ့တာယာဝါပြောရေးကိုဘိုးပြီးဦးစားပေးစေချင်ပါတယ်လို့လည်းဘရိုင်ယန်ဟုကပြောပါတယ
်နိုင်ငံပေါင်း90နီးပါးမှာလူ8000ကျော်ကိုကူးစက်ခဲ့တဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ကာကွယ်နိုင်မဲ့နီးလန်းတွေကိုကမ္ဘာ့တော်ဝန်ကကျန်းမာရေးတာဝန်ရှိသူတွေအာရုံစိုက်လှုပ်ဆောင်နေကြပါတယ်။ဒီရောဂါကြောင့်သေဆုံးသူ3000နီးပါးရှိပြီးတော့အများစုကတရုတ်နိုင်ငံထဲမှာဖြစ်ပါတယ်။ဒီဗိုင်းရပ်စ်တင်ဖြစ်ပေါ်တဲ့တရုတ်နိုင်ငံမှာကူးစက်မှုအရေအတွက်ကြာဆင်းလာနေပေမဲ့ကမ္ဘာ့တော်ဝန်ကူးစက်မှုနှုန်းကတော့ပိုများလာနေတာပါ။အဲ့ဒါဒီကတိုက်ကလွဲရင်ကမ္ဘာတိုက်ကြီးတွေအားလုံးမှာဒီရောဂါကူးစက်မှုတွေရှိလာနေပြီးအခုဆိုရင်ကမ္ဘာ့တော်ဝန်ကူးစက်မှုအရေအတွက်ကတရုတ်နိုင်ငံတွင်ကူးစက်မှုနှုန်းထက်ပိုများသွားပါပြီ။ဒဲမန်နိုင်ငံမှာပထမဆုံးဒီယောဂါပိုကူးစက်ခံရသူရှိကြောင်းဒီကနေ့အတည်ပြုထားပြီးတော့ဥရောပနိုင်ငံတွေမှာကူးစက်ခံရသူအရေအတွက်တိုးလာနေပါတယ်။အာရှနိုင်ငံတွေထဲမှာတော့တောင်ကိုရီးယားနဲ့ဂျပန်နိုင်ငံတွေမှာကူးစက်ခံထားသူအရေအတွက်အများဆုံးရှိနေပါတယ်။ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအချိန်မြင့်လှုပ်ဆောင်နေတဲ့အနေနဲ့ဂျပန်နိုင်ငံမှာတော့လာမယ့်တနလနေ့ကစပြီးတော့ဧပြီလအစောပိုင်းအထိဘူလာတန်းအလယ်တန်းနဲ့အထက်တန်းကျောင်းတွေအားလုံးကိုပိတ်ထားဖို့ဝန်ကြီးချုပ်ရှင်ဇိုအာဘေကဒီကနေ့ပဲညွှန်ကြားချက်ထုတ်ပြန်လိုက်ပါတယ်။အမေရိကန်ပြည်ထောင်စုမှလည်းယောဂကူးစက်မှုဖြစ်နေတဲ့နိုင်ငံတွေကိုခရီးသွားထားတဲ့မှတ်တမ်းတွေယောဂကူးစက်ခံထားတဲ့သူတွေနဲ့ထိတွေ့ဆက်ဆံမှုရှိတဲ့မှတ်တမ်းတွေမရှိတဲ့သူတွေမှလည်းဒီဗိုင်းရပ်စ်ကူးစက်ခံရနိုင်ခြေရှိတယ်ဆိုတော့စိုးရိမ်မှုအစ်စ်တွေဖြစ်လာနေပါတယ်ခင်ဗျာ
ဗီယူအမေရိကန်တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညာလိုင်းဒိုမီတာ19 kHz 15563ညာနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီဝေကနေကြာသပတေးညနေပဲသတင်းတွေကိုတိုက်ဆက်လက်ပြပြနေပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့နယူးဒေလီမြို့တော်မှာအခမ်းအနားနဲ့ဂုဏ်ပြုကျူဆိုပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်နဲ့သမ္မတဦးဝင်းမြင့်ဟာသမ္မတကတော်ဒေါ်ချိုချိုနဲ့အတူ၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြစ်အိန္ဒိယမှာရောက်နေတာပါ။ဂုဏ်ပြုကြေညာပြီးတဲ့နောက်ဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့သမ္မတဦးဝင်းမြင့်တို့တွေ့ဆုံဆွေးနွေးကြပါတယ်။ခီးစဉ်အတွင်းနှစ်နိုင်ငံနားလည်မှုစာချုပ်လာရီနဲ့သဘောတူညီချက်တွေကိုလက်မှတ်ရထူးကြဖို့လည်းရှိပါတယ်။လက်မှတ်ထိုးဖို့သဘောတူညီထားတဲ့နားလည်မှုစာချုပ်လာရီထဲမှာတရားမဝင်တင်မောင်းကိုကူမှုတားဆီးတိုက်ဖျက်ရေးကြားနဲ့တခြားတော်ရင်တွေ့ဆုံတွေကိုထင်းထင်းဆော့ဆော့ရေးဓာတ်စီလုံစာစီနဲ့ဆက်ဆက်တဲ့ပစ္စည်းတွေထုတ်လို့ရင်းနဲ့ဆက်တော်ရေးကဏ္ဍမှာပူပေါင်းဆောင်ရွက်ဆိုင်ရာစာချုပ်လာတွေလည်းပါဝင်တယ်လို့အိန္ဒိယဝန်ကြီးပရကတ်ဂျာဗဒီကာကပိုဒူးနေမှာပြောထားပါတယ်။သမ္မတဦးဝင်းမြင့်အိန္ဒိယနိုင်ငံမှာရောက်နေချိန်မှာပဲတရုတ်နိုင်ငံဝူဟန်မြို့ကမြန်မာနိုင်ငံသားចောင်းသူတဦးနဲ့ចောင်းသားတဦးတို့ကိုအိန္ဒိယလေတပ်လေယာဉ် Globe Master နဲ့အိန္ဒိယနိုင်ငံကိုဒီကနေ့ပြန်ခေါ်လာပေးတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယတန်ယုံရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ်။အဲ့ဒီကျောင်းသားနှစ်ယောက်အတွက်လိုအပ်တဲ့အကူအညီအားလုံးကိုအိန္ဒိယတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးနေတယ်လို့လည်းထုတ်ပြန်ကြမှာပြောထားပါတယ်
။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေအသင်းနဲ့ပတ်သက်ပြီးတော့ဟိန္ဒူနဲ့မွတ်စလင်တွေကြားပဋိပက္ခတွေရဲ့အတန်းကြာဖြစ်ပွားခဲ့ပြီးတဲ့နောက်ညူဒေလီမြို့မှာတော့ဒီနေ့လုံခြုံရေးတွေထုတ်ပြန်ချထားလိုက်ပါတယ်။အိန္ဒိယနိုင်ငံသားဥပဒေအသင်းနဲ့ပတ်သက်ပြီးထောက်ခံသူတွေနဲ့ကန့်ကွက်သူတွေကြားပဋိပက္ခတွေကြောင့်31နှစ်ယောက်ထက်မနည်းသေးဆုံးပြီးတော့200ကျော်တန်ရာရခဲ့ကြပါတယ်။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကတော့အေးအေးချမ်းချမ်းနေထိုင်ကြဖို့ပန်ကြားခဲ့ပြီးတဲ့နောက်နောက်ထပ်အကြမ်းဖက်မှုတွေထပ်မဖြစ်အောင်လုပ်တဲ့အနေနဲ့လုံခြုံရေးတွေကိုညူဒေလီမြို့အရှေ့မြောက်ဘက်ကလမ်းတွေပေါ်မှာချထားလိုက်တာပါဒါပေမဲ့အိန္ဒိယဆိုရဟာအကြမ်းဖက်မှုတွေကိုထိန်းချုပ်နိုင်ဖို့အတွက်တေချာလှုပ်ဆောင်ခြင်းမရှိခဲ့ဘူးလို့တိုက်ခန့်ကောင်းဆောင်တွေကဝေဖန်လိုက်ပြီးတော့ပြည်ထောင်စုဝန်ကြီးအာမက်ရှားကိုယာတုကနေနှုတ်ထွက်ပေးဖို့အဓိကတိုက်ခန့်ပါတီဖြစ်တဲ့ကွန်ဂရက်ပါတီကဒီနေ့မှတောင်းဆိုလိုက်ပါတယ်ညဉ့်ညင်းနဲ့သဟာသဒဖြစ်ရေးကအိန္ဒိယနိုင်ငံရဲ့တီးခြားစရိုက်လက္ခဏာတွေထဲမှာအဓိကကျတဲ့အချက်တွေဖြစ်ပြီးတော့ဒေလီမြို့မှာနေထိုင်ကြတဲ့သူတွေအားလုံးညဉ့်ညင်းစွာနေထိုင်ကြဖို့နဲ့အခြေအနေတွေပြန်တည်ငြိမ်ပြီးပုံမှန်တိုင်းပြန်ရောက်ရှိနိုင်ဖို့ကကြည့်တယ်လို့ဝန်ကြီးချုပ်နရင်ဒရာမိုဒီကဗိုလ်ဒူးနေ့က Twitter ကနေပြောပါတယ်အာဖဂန်ဘင်္ဂလားဒေ့ရှ်နဲ့ပါကစ္စတန်နိုင်ငံတွေကနေလာတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုအိန္ဒိယနိုင်ငံသားဖြစ်ရင်အမြန်လှုပ်ဆောင်ပေးတဲ့ဒီအိန္ဒိယနိုင်ငံသားဥတွေတစ်ကိုကန့်ကွက်တဲ့အနေနဲ့မွတ်စလင်တွေကဒေလီမြို့မှာစနေနေ့ကဆန္ဒပြရာကနေပဋိပက္ခတွေဖြစ်ပွားလာခဲ့တာပါဆန္ဒပြတဲ့သူတွေကတော့ဒီဥတွေတစ်ဟာခွဲခြားဆက်ဆံတယ်လို့ပြောပေမဲ့ဝန်ကြီးချုပ်ကတော့ဒီဥတွေတစ်ဟာဘယ်သူ့ကိုမှခွဲခြားဆက်ဆံမှုမဟုတ်ပဲရှားနိုင်ငံတွေမှာနှိပ်စက်ခံရတဲ့မွတ်စလင်မဟုတ်တဲ့သူတွေကိုကာကွယ်ဖို့သာဖြစ်တယ်ဆိုပြီးတော့တုံ့ပြန်ထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Wisconsin ပြည်နယ် Milwaukee မြို့က Molson Coors Company ဘီယာချက်ဆက်ရုံနားမှာဗိုလ်ဒူးနေ့ကပြစ်ခတ်မှုကြောင့်လူ9ဦးသေဆုံးသွားတဲ့ပေါ်မြို့တော်ဝန်ကပြစ်တင်ရှုတ်ချပါတယ
် This cowardly act of violence is something that we have to make sure is never repeated in this community. But unfortunately, it is far too common in our country.
ဒီလိုတရေဘောကြောင့်တဲ့အကြံပေးလို့ရမျိုးဒီနေရာမှာနောက်ထပ်ဘယ်တော့မှထပ်မဖြစ်အောင်ကျွန်တော်တို့လုံဆောင်ရပါမယ်။ဒါပေမဲ့လည်းအကြောင်းမလှစွာပဲဒီလိုဖြစ်ရမျိုးဟာကျွန်တော်တို့နိုင်ငံမှာမကြာခဏဖြစ်နေပါတယ်။ဘလို့ပဲဖြစ်ဖြစ်မိသားစုဝင်တွေအလုပ်သမားတွေနဲ့ကျွန်တော်တို့ရဲ့လူမှုဝန်ပိုင်းကိုအားပေးဖို့ဒီညကျွန်တော်တို့ဒီမှာစုဝေးကြတာပါလို့ Milwaukee မြို့တော်ဝန် Tom Barrett ကဗိုလ်ထူးနေ့ညမှာပြောသွားတာပါ။သမ္မတ Donald Trump ကလည်းတနက်ပစ်ခတ်မှုတွင်တည်ဆုံသွားသူတွေအတွက်ဝမ်းနဲ့ကြည်ခွဲရပါကြောင်းဗိုလ်ထူးနေ့ကကိုရိုနာဗိုင်းရပ်စ်အရေးသတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်ရတက်ဖွဲ့ရဲ့အဆိုအရအသက်52နှစ်အရွယ်တနသမားလက်ထက်ကြောင်းလူ9ဦးသေဆုံးသွားပြီးတနသမားလည်းကိုကိုကိုတတ်သေးသွားပါတယ
်အမေရိကန်ပြည်ထောင်စုမှာနိုမာလာနဲ့ချင်းပါမယ်သမ္မတရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီခိုးစားပြုရှင်းပြန်ခွင့်ရဖို့အတွက်ကိုအပြင်းထန်ဆက်ပြီးတော့ချိုးပန်းနေကြပါတယ်ထောင်ကလိုင်းနာပြည်နယ်မှာချင်းပါမယ်ပါတီအတွင်းပနာမရွေးပွဲမှာသူနိုင်ရပွဲရှိတယ်ဆိုတဲ့ကြိုတင်တော့စာချက်တွေလည်းရှိနေတာပါဒီမိုကရက်ကိုယ်စားလှယ်တွေရဲ့အင်္ဂါနေ့ညကစကားစစ်ထိုးပွဲမှာလည်းမစ္စတာဘိုင်ဒန်ကသူအနိုင်ရမှာဖြစ်ကြောင်းယုံကြည်မှုအပြည့်နဲ့ကြီးညာသွားခဲ့သလိုလူမှုသဘောထားစစ်တမ်းတစ်ချို့မှာလည်းဒုသမရာဟောင်းအနိုင်ရနိုင်ကြောင်းဖော်ပြနေပါတယ် 538.com website ရဲ့သဘောထားစစ်တမ်းမှာဆိုရင်လည်းမဲအားလုံးရဲ့30ရာခိုင်နှုန်းရမယ်လို့ခန့်မှန်းထားပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့ရှေ့ဆုံးကရောက်နေတဲ့ဒီကမှာတိုင်းနယ်လုံးတိုင်းတာနဲ့ရှေ့ဆုံးကရောက်နေတဲ့ဗမော့ပြည်နယ်အထက်လွတ်တော်မှာဘာနီဆန်ဒက်စ်က23ရာခိုင်နှုန်းနဲ့ဒုတိယနေရာမှာရှိနေပါတယ်ခင်ဗျာ
ကြာသပတေးနေ့ညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျကျော်သိန်းနဲ့ကိုရနိုင်တို့ပြောပြခဲ့ကြတာပါရှင်အခုသတင်းလွှာတွေထဲမှာတော့အရင်ဆုံးကုလသမဂ္ဂလူ့အခွင့်ရေးကောင်စီအစည်းအဝေးမှာမြန်မာအကြောင်းဘာတွေဖော်ပြထားသလဲသိကြရပါမယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူပြောင်းရေးမှာနိုင်ငံတွင်းရိုဟင်ဂျာတွေနဲ့တခြားလူနည်းစုအခွင့်အရေးတွေကာကွယ်ပေးဖို့မဖြစ်မနေအရေးကြီးတာကြောင့်ဒီအခွင့်အရေးတွေကိုအာမခံမဲ့ဥပဒေနဲ့မူဝါဒဆိုင်ရာပြင်ဆင်မှုတွေလုပ်ဖို့လူအခွင့်အရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ဘက်ချလက်ကမြန်မာအစိုးရကိုတိုက်တွန်းသွားပါတယ်မြန်မာနိုင်ငံကရိုဟင်ဂျာနဲ့တခြားလူနည်းစုအရေးနဲ့ပတ်သက်လို့ကုလသမဂ္ဂမဟာမင်းကြီးကအခုကျင်းပနေတဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီကိုအစီရင်ခံစာဒီကနေ့တင်သွင်းခဲ့တာပါရိုဟင်ဂျာတွေကိုအကာအကွယ်ပေးဖို့ ICJနိုင်ငံတကာတရားရုံးရဲ့ကြားဖြတ်အစီအမံကိုမြန်မာအစိုးရအနေနဲ့လက်ခံဆောင်ရွက်ဖို့ကိုလည်းအဖွဲ့ဝင်နိုင်ငံတော်များများကတိုက်တွန်းကြပါတယ်ဒီအကြောင်းကိုသားညွန့်ဦးကပြောပြမှာပါရှင
်မြန်မာနိုင်ငံရဲ့ဒီရိုဟင်ဂျာနဲ့လူနည်းစုလူမျိုးတွေရဲ့အခွင့်အရေးနဲ့ပတ်သက်ပြီးတော့လူ့ခွင့်ရေးမဟာမင်းကြီးမစ်ချယ်ဘက်ချလက်ရဲ့အစီအစဉ်လာထဲမှာတော့မြန်မာနိုင်ငံမှာရာစုနှစ်ဝက်ကျော်ရှိနေခဲ့တဲ့ဥပဒေတွေနဲ့အစိုးရမူဝါဒတွေမှာလူနည်းစုဘာသာဝင်နဲ့လူမျိုးစုတွေပေါ်မှာခွဲခြားဆက်ဆံတာဖယ်ထုတ်တာတွေရှိနေတယ်လို့ထောက်ပြပြီးတော့ဒီလိုမူဝါဒတွေကြောင့်အကြမ်းဖက်မှုတွေ၊စီးရဲမွေးတိမ်မှုတွေနဲ့အမျက်ထုတ်မှုတွေဖြစ်ပေါ်စေတယ်လို့သူကသုံးသပ်ထားပါတယ်။ဒါပြင်1982ခုနှစ်နိုင်ငံဖြစ်မှုဥပဒေမျိုးတွေကြောင့်လည်းရိုဟင်ဂျာတွေနဲ့အခြားမွတ်စလင်တွေနိုင်ငံမဲ့ဖြစ်သွားစေတဲ့အခြေအနေကိုဆက်ရောက်သွားစေတယ်လို့သူကထောက်ပြပါတယ်။ဒါကြောင့်လည်းပဲဒီမူဝါဒတွေကိုပြင်ဆင်မှုတွေလုပ်ဖို့ဆိုပြီးသူကတိုက်တွန်းလာပါ
Discrimination in law and policies must end. The constitutional reform presents an important opportunity to build in strong non-discrimination and minority rights regime.
ခွဲခြားဆက်ဆံမှုတွေရှိနေတဲ့ဥပဒေတွေနဲ့မူဝါဒတွေကိုဖြစ်ပြရမှာပါ။ဖွဲ့စည်းပုံပြင်ဆင်ရေးလုပ်ငန်းစဉ်ဟာအုပ်ချုပ်ရေးအစဉ်အဆက်မှာခွဲခြားဆက်ဆံမှုတွေမရှိဖို့လူနည်းစုအခွင့်အရေးတွေကိုအာမခံဖို့တကယ့်အခွင့်အလမ်းကောင်းတစ်ခုပါ
။ဆယ်စုနှစ်နဲ့ချီကြာနေတဲ့အာဏာရှင်အုပ်ချုပ်မှုကနေပြီးတော့အသွင်ပြောင်းလာချိန်မှာနိုင်ငံခြားသားမုံတိမှုတွေနဲ့အကြမ်းဖက်မှုတွေတိုးလာတာတွေကြောင့်မြန်မာနိုင်ငံအတွင်ကူးပြောင်းမှုဟာဖိအားတွေနဲ့မတိကျမှုတွေရင်ဆိုင်နေရတယ်လို့လည်းကုလမဟာမင်းကြီးကပြောပါတယ်။လွတ်လပ်လာတဲ့ internet online တွေကတဆင့်အစွန်းအောင်မျိုးသားရေးလှုပ်ရှားမှုတွေကဒီအကြမ်းဖက်မှုတွေနဲ့မုံတိမှုတွေတုံးပြီးတော့လူမှုအထူးဂရုံးတွေဖြစ်လာအောင်လှုံ့ဆော်လာနေကြတယ်လို့ဆိုပါတယ်။ဒါကြောင့်လည်းရွန်ဂျာမွတ်စလင်တွေနဲ့အခြားလူနည်းစုတွေပေါ်မှာရလုံမုံတိမှုတွေဆန့်ကျင်ဖို့လှုံ့ဆော်မှုတွေတိုးလာတဲ့အပေါ်မှာကင်တွယ်ဖြည့်ရှင်းဖို့ဆိုပြီးမြန်မာအစိုးရကိုတိုက်တွန်းသွားတယ်လေ။ပန်းစကားလှုပ်ရှားမှုလိုမျိုးအရက်ဘလူမှုခွဲစည်းတွေရဲ့လှုပ်ရှားမှုမျိုးဘာသာစုံချစ်ကြည်လှုပ်ရှားမှုမျိုးတွေကိုလည်းအားပေးထောက်ခံရမယ်လို့ကုလမဟာမင်းကြီးကပြောပါတယ်။တချိန်တည်းမှာလည်းပဲ ICJ နိုင်ငံတကာတရားရုံးကနေပြီးတော့ရွန်ဂျာလူနည်းစုတွေကိုအကာအကွယ်ပေးဖို့ကြားဖြတ်စီမံဆုံးဖြတ်ပေးထားတာကိုလိုက်နာဆောင်ရွက်ဖို့ကိုလည်းသူကတိုက်တွန်းပါတယ်။
The government should be encouraged and should implement the provisional measures that has been
ICJ နိုင်ငံတကာတရားရုံးကနေချမှတ်ခဲ့တဲ့ကြားဖြတ်အစီအမံတွေကိုမြန်မာအစိုးရအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်ဖို့လိုပါတယ
်။ပြည်ပခတွေဖြည့်ရှင်းပြီးတော့ညီညာရေးတည်ဆောက်ဖို့ဒီဒီမိုကရေစီအသွင်ကူးပြောင်းရေးကိုဆောင်ရွက်ဖို့ဆိုတဲ့နေရာမှာလူနည်းစုအခွင့်အရေးတွေကမဖြစ်မနေအရေးကြီးတယ်လို့ဆိုပါတယ်။ တာဝန်ခံမှုတာဝန်ယူမှုရှိဖို့နဲ့စစ်ဘက်ကိုရတားအုပ်ချုပ်ရေးအောက်ထားဖို့စတွေကိုပိုင်ဖြတ်ချက်ရှိရှိလှုပ်ဆောင်သွားဖို့နဲ့နိုင်ငံသားဖြစ်မှုဥပဒေအပါအဝင်ဥပဒေရေးရာနဲ့မူဝါဒရေးရာပြည်ရင်ပြောင်းလဲမှုတွေလုပ်ဖို့အစနောက်အမျိုးသားလက္ခဏာသစ်တရားကိုစေတော့မတူကွဲပြားမှုတွေပေါ်နားလည်လက်ခံမှုအားပြီးတဲ့ပညာရေးတရားဖြစ်လာဖို့ပြည်ပြင်းပြောင်းလဲမှုတွေလုပ်သွားရမယ်ဆိုပြီးတော့လဲဒီလူခွေမဟာမင်းကြီးကထောက်ပြသွားပါတယ်နဲ့ရှိုင်းရှိုင်းကွဲပြားဖြစ်ပေါ်နေရတဲ့ကိုခုစားဖို့ဆိုလို့ရှိရင်အသွင်ကူပြောင်းရေးတရားမျှတမှုရှာဖွေလုပ်ငန်းစဉ်တွေဟာအထောက်အကူဖြစ်နိုင်တယ်လို့လည်းကုလမဟာမင်းကြီးကပြောခဲ့ပါတယ်။ကုလမဟာမင်းကြီးရဲ့ဒီအစီအစဉ်ကစားပေါ်နိုင်ငံအတော်များများကဆွေးနွေးရတဲ့နေရာမှာ SG နိုင်ငံတကာတရားရုံးကချမှတ်ခဲ့တဲ့ဂျားဖြတ်အရေးပေါ်စီမံကိန်းကိုလိုက်နာဖို့မြန်မာဆွေးနွေးကိုတိုက်တွန်းကြပါတယ်။တရုတ်နိုင်ငံပါဝင်အင်းဒီချင်းနိုင်ငံတွေကတော့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်အတိုင်းဒုက္ခသည်တွေနေရာပြန်ရေးကိုမြန်မြန်ဆန်ဆန်ဆောင်ရွက်ဖို့ကိုအဓိကထားတိုက်တွန်းကြပါရတယ်။တချိန်တည်းမှာပဲဒီရခိုင်ပြည်နယ်တွင်းလက်တလောဖြစ်လာနေတဲ့အေးရခိုင်လက်နက်ကင်တွေနဲ့ဖြစ်နေတဲ့ CA PRIP ခါတွေကြောင့်ဒေသခံတွေအခြေအနေပိုဆိုးလာတဲ့ပုံမှာလဲစိုးရိမ်နေကြောင်းသူတို့ထောက်ပြကြပါရ။ဘရစ်ရှ်နိုင်ငံတန်ကူစလေကတော့ရခိုင်ပြည်နယ်ကအခြေအနေသစ်တွေကြောင့်ဒေသခံတွေကိုနောက်ထပ်ကန့်သတ်ချုပ်ချယ်မှုတွေမလုပ်ဖို့တိုက်တွန်းပါလေ။
The UK is concerned by growing restrictions on freedom of expression. We call on the government of Myanmar to lift the internet shutdown.
Unless our people's rights are protected, we call on the UK to lift the internet shutdown. ရခိုင်ပြည်နယ်အတွင်းအင်တာနက်ဖြတ်တောက်မှုပြန်ရုပ်သိမ်းပေးဖို့မြန်မာအစိုးရကိုတောင်းဆိုပါတယ်။ရခိုင်ပြည်နယ်မှာဖြစ်လာတဲ့အခြေအနေသစ်တွေကြောင့် Rohingya, Yakai နဲ့တခြားလူမျိုးတွေအပေါ်ကန့်သတ်မှုတွေမလုပ်သင့်ပါဘူး။
အခုနှစ်မှာကျင်းပမဲ့ရွေးကောက်ပွဲလက်ရှိဆွေးနွေးနေကြတဲ့ဖွဲ့စည်းပုံပြင်ဆင်ရေးနဲ့လက်ရှိလုပ်နေတဲ့ညီညွတ်ရေးလုပ်ငန်းစဉ်တွေဟာအတိတ်ကာလမြန်မာနိုင်ငံရဲ့ပြဿနာတွေကိုကင်ထွေဖြေရှင်းဖို့မြန်မာနိုင်ငံရဲ့အနာဂတ်ကိုပုံဖော်နိုင်ဖို့အတွက်အရေးကြီးတဲ့အခွင့်အလမ်းတွေဖြစ်တယ်လို့ကုလမဟာမင်းကြီးမစ်ချယ်ဘက်ချလက်ကပြောပါတယ်။ဖိနှိပ်မှုတွေနဲ့ပြစ်ပခတွေနှစ်ပေါင်းများစွာကြုံတွေ့ခဲ့ရတဲ့နောက်လူဖွဲ့စည်းကိုတိဆောက်တဲ့နေရာမှာဒန်းတူညီများမှုပေါ်တည်ပြီးတော့ခွဲခြားဆက်ဆံမှုမရှိဘဲနဲ့အပြန်အလှန်လေးစားအသိမှတ်ပြုဖို့ဆိုတာတွေကရေးပါတယ်ဆိုတာကိုလည်းသူကသတိပေးပြောဆိုသွားပါတယ်ခင်ဗျာ။
ဒီကနေ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှတင်သွင်းတဲ့အစီရင်ခံစာပါမြန်မာပြည်ရဲ့လူ့ခွင့်ရေးကြောင်းကိုသားညုံစုစည်းတင်ပြခဲ့တာပါရှင်။အခုရခိုင်ပြည်နယ်ကစီရေးပြည်ပခါတွေဘက်ကိုအလှည့်ပေးပါမယ်။ရခိုင်ပြည်နယ်ကြောက်တော်မြို့နယ်နဲ့မြေပုံမြို့နယ်တွေမှာဒီကနေ့လဲအစိုးရစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့ကြားတိုက်ပွဲပြင်းထန်နေပြီးအစိုးရဘက်ကရဟတ်ရင်တုံးပြီးတိုက်ခိုက်ခဲ့တဲ့အကြောင်းအေအေဘက်ကပြောပါရတယ်။ဒီကနေ့ညနေပိုင်းမှာကြောက်တော်မြို့နယ်တင်းမရွာဘက်မှာဆက်လက်တစည်းလက်နက်ကြီးကြီးထိလို့ခရီးသည်5ဦးဒဏ်ရာရခဲ့တာလည်းရှိပါတယ်။ရပ်ပေါင်း20ကျော်ဇက်တိုက်ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေစိုးရိမ်ကြောက်လန့်နေရတဲ့အခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ဒီကနေ့မှာရခိုင်ပြည်နယ်ကြောက်တော်မြို့နယ်တင်းမရွာနဲ့မြေပုံမြို့နယ်စင်းင်းရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ကြားတိုက်ပွဲဆက်လက်ဖြစ်ပွားနေတယ်လို့အေအေပြောခွင့်ရခိုင်တုခကခုလိုပြောပါတယ
်ဒီနေ့ဖေဖော်ဝါရီလ28ရက်မှာတော့ကြောက်တော်မြို့နယ်တင်းမရွာရဲ့အချင်းမြောက်ဘက်ဒီ1ကီလိုမီတာခွဲလောက်အကွာမှာရှိနေပြီးတော့ဒီမနေ့9:28မိနစ်ကစပြီးတော့မှဒီရန်ဆိုင်တိုက်ပွဲဟိုအပြင်းထန်ဖြစ်နေတာရှိတယ်မနေ့7:04မိနစ်မှာရန်သူဘက်ကနေပြီးတော့ဒီရဟတ်ရဲ့နစီနဲ့လာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်အထူးကြိုက်ကြဆုံးမှုအသေးစိတ်ကြတော့လုံးလုံးစင်မသိရသေးဘူးနောက်ပြီးလို့ရှိရင်မြေပုံမျိုးနယ်စငင်းရွာရဲ့အရှင်းမြောက်ဖက်ဒီ 4.4 ကီလိုလောက်အကွာမှာရှိတဲ့တောင်တန်းမှာ26ရက်နေ့ကတိုက်ပွဲဖြစ်ခဲ့တဲ့နေရာပေါ့နော်အဲ့ဒီနေရာတွေရောခြားနေရာတွေမှာပါတိုက်ပွဲတွေဆက်ပြီးတော့ဖြစ်တာရှိတယ်ရန်သူဘက်ကတော့ရဟတ်ရဲ့နစီဂျဲတိုက်လေရဲ့နစီနဲ့နေပြီးတော့မှဒီတနအီခွေးလောက်ကြောင်ဟိုလာရောက်ပြီးတော့ပြစ်ခတ်တိုက်ခိုက်ခဲ့တာရှိတယ်ဟိုအဲ့ဒီတိုက်ပွဲမှာတာမ66ရက်လက်အောက်ခံဒီခမာတစေစီကနေပြီးတော့ဒီအလောင်းအရှုပ်ရဲ့နောက်ဆက်အသုံးဆောင်လက်နက်ခေယံဒီစာရွက်စာတမ်းတွေဟိုကျွန်တော်တို့ဒုတိယနေ့အဖြစ်ဆက်ပြီးတော့တင်စီရမိတာရှိတယ
်။တိုက်ပွဲဖြစ်စဉ်တွင်ဒီကနေ့ညနေပိုင်းမှာပလဝါကနေကြောက်တော်ကိုသွားတဲ့ဆက်လီတစီတိမနဲ့ဗျန်တန်းရွာကြားလက်နက်ကြီးနဲ့ပြစ်ခတ်ခံရမှုကြောင့်ခရီးသည်5ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့တိမရွာသားတို့ကပြောပါတယ
်။ဒီကြောင့်လောက်သွားနေတဲ့ပလဝါကဆိုင်အထက်ဆန်ပုလေးဆန်ဘုတ်တို့ငန်းတောင်တောင်ထက်ကနေပြီးတော့တဲမလို့ကပြစ်ပြီးတော့ခေါ်တာငါရောက်ထိခိုက်တယ်လို့ပြောတယ်
ကြောက်တော်မြို့နယ်တင်းမရွာသားတွေကတော့နှစ်ဖက်သက်ဖွဲ့တို့ရက်ရှည်ဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ကြောက်လန့်နေတယ်လို့ဆက်ပြောပါတယ
်အခုလည်းဖြစ်နေတော့လေနေရသွားပြီးတော့ပြန်ပြီးတော့စားဖြစ်တယ်တင်းမဖားမှာဖြစ်နေတာနိုင်ရှင်နဲ့သုံးရက်ရှိပြီဒီလိုဆိုရင်တင်းမရွာသားတွေကတော့ကြောက်ကြောက်လန့်လန့်ကနေရတာပေါ့
မနေ့ကလည်းချင်းမြင့်နယ်ပလဝါမြို့နယ်နှုံပူးရွာကြောက်တော်မြေပုံအမ်းမြို့နယ်တွေမှာတိုက်ပွဲဖြစ်ပွားခဲ့တယ်လို့လည်းခိုင်တုခကပြောပါတယ်အထူးသဖြင့်ကြောက်တော်မြို့နယ်တင်းမရွာတစ်ဝိုက်နဲ့ချင်းမြင့်နယ်ပလဝမြို့နယ်မီချောင်းတရာတမတော်လက်နက်ကြီးစခန်းမှာမြန်မာစစ်တပ်နဲ့အေအေဖွဲ့တို့တိုက်ပွဲဖြစ်ပွားနေတာ22ရက်မြောက်ရှိနေပြီဖြစ်ပါတယ်။မီချောင်းတရာတမတော်လက်နက်ကြီးစခန်းကိုအေအေဘက်ကနေဝိုင်းပတ်ပိတ်ဆို့ထားတာကြောင့်ရဟတ်ရင်တွေနဲ့ပြစ်ကူနေတယ်လို့လည်းအေအေဘက်ကရောမိဝကျေးရွာဒေသခံတွေကပြောပါတယ်။ ရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ပလဲဝမြို့နယ်ဖက်စိုက်ပွဲဖြစ်ပွားနေမှုနဲ့ပတ်သက်လို့တမတော်သတင်းမှပြန်ကြားရေးနဲ့အနောက်ပိုင်းတိုင်းစစ်တပ်နဲ့ကြောင့်တမတော်ပြောခွေရသူကိုဆက်တွယ်ခဲ့ပေမဲ့ဆက်တွယ်လို့မရရှိခဲ့ပါဘူးမနေ့ကလည်းမြောက်ဦးမြို့နယ်စိမ့်တေအင်းနဲ့ကြောက်စိတ်ဘုံကြီးကျောင်းကြားမိုင်းတလုံးပောက်ွက်ခဲ့ပြီးထိခိုက်တန်ရရရှိမှုတော့မရှိဘူးလို့ဒေတာခဏီ
ပြည်ပကတွင်အရသာ36,600စစ်ဘေးတင်းရှောင်နေရပါတယ်ဒီလိုစစ်ရေးပြဿနာတွေကိုတွေးဆုံဆွေးနွေးရေးနီလာနဲ့အဖြေရှာကြဖို့ရခိုင်နိုင်ငံရေးပါတီတွေနိုင်ငံတကာကနေတွန်းအားပေးနေပေမဲ့အဆမ်းမြောက်ခြင်းမရှိခဲ့ပါဘူးရခိုင်ပြည်နယ်တွင်အေအေဖွဲ့တည်ရှိမှုကိုတမတော်ကလက်မခံသလိုရခိုင်ပြည်နယ်တွင်အခြေချဖို့ဟာအေအေဖွဲ့ရဲ့ရည်မှန်းချက်ဖြစ်နေတဲ့အနေထားကြောင့်နှစ်ဖက်ညှိနှိုင်းဖ
ဖွဲ့စည်းပုံအခြေခံဥပဒေကိုဒုတိယအကြိမ်ပြင်ဆင်ရေးဥပဒေမူကြမ်းနဲ့ပတ်သက်လို့ပြည်ထောင်စုလွှတ်တော်အတွင်းမှာအကြိမ်နဲ့ဆွေးနွေးနေကြပြီဖြစ်ပါတယ်။နဝတနာအဖဆစ်ဆိုးရနှစ်ဆက်လက်ထက်နှစ်ပေါင်းများစွာအချင်းယူပြင်ဆင်ရေးဆွဲအတည်ပြုပြဋ္ဌာန်းခဲ့တဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာဓမ္မရော်ရဲ့သဘောထားဟာအဓိကအခန်းကဏ္ဍကနေပါဝင်နေသေးပါပဲ။ ဒီမိုကရေစီအခြေခံစံနှုန်းအနေနဲ့ကန့်ညီမှုမရှိဘူးလို့ဝေဖန်နေကြတဲ့ဒီအခြေခံဥပဒေကိုပြင်ဆင်ရေးမှာအဓိကကြတဲ့အတ္တမတော်အနေနဲ့ဘလို့ရက်တီလှုပ်ဆောင်သင့်တယ်လို့မြင်ကြပါသလဲ။အခုလာမယ့်စနေညတိုက်ရိုက်လိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကို09အမီပို့ထားပေးပါ။ကိုဆွေးနွေးချင်တာကိ က်တွေကိုကောက်နှုတ်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပြီးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ရဲ့ Facebook ကတော့ VOA Burmese News ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
ပြည်ရဲ့ကြာသာပတင်းနဲ့ညနေခင်းစီစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုအမေရိကန်တမရရွေးကောက်ပွဲနဲ့လူမှုမီဒီယာတွေအကြောင်းသိကြရပါမယ်။အမေရိကန်တမရရွေးကောက်ပွဲသတင်းအချက်အလက်တွေကိုလူမှုကွန်ရက်မီဒီယာတွေမှာရယူသုံးစွဲသူအများစုဟာအာဖရိကအမေရိကန်တွေဖြစ်တယ်လို့ Nielsen အစစ်တမ်းမှတ်ရေးကုမ္ပဏီတစ်ခုကလေ့လာဖော်ပြထားပါတယ်။2016အမေရိကန်သမ္မတရွေးကောက်ပွဲတုန်းကရုရှားရဲ့နှောက်ယှက်မှုတွေဟာသူတို့ကိုအဓိကထားပြစ်မှတ်ထားလှုပ်ဆောင်ခဲ့တယ်လို့အမေရိကန်ထောက်လှမ်းရေးအစီရင်ခံစာတစ်ခုကဖော်ပြခဲ့ပြီးဒီနှစ်ရွေးကောက်ပွဲမှာလည်းထပ်ပြီးတော့လှုပ်ဖို့ရှိတယ်လို့မျှော်လင့်ထားပါတယ်။တောက်ကယ်ရိုလိုင်းနားပြည်နယ်မှာရှိတဲ့အာဖရိကအမေရိကန်တွေကတော့အဲ့ဒီအတွက်လူမှုကွန်ရက်မီဒီယာတွေကိုသတိထားနေတဲ့အကြောင်း Chris Simkins သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပြမှာပါရှင်။
အခုအာဖရိကန်အမေရိကန်ကျောင်းသားတွေဟာနိုင်ငံရေးသတင်းအချက်အလက်အများစုကိုလူမှုကွန်ရက်မီဒီယာတွေကရတယ်လို့ပြောပါတယ် Ryan Clement က
You can like find out everything
ကျွန်တော်တို့သိချင်တာတွေအားလုံးလူမှုကွန်ရက်မီဒီယာတွေမှာရှာနိုင်ပါတယ်ဒါကြောင့်ဒါတွေကအကောင်းဆုံးလို့ကျွန်မထင်ပါတယ
်ဒါပေမဲ့လည်းသူတို့ဟာ2020သမ္မတရွေးကောက်ပွဲနဲ့ပတ်သက်တဲ့အချက်အလက်တွေကိုတော့တေချာစီစစ်ပြီးသတင်းမှန်ကန်မှုကိုစစ်ဆေးနေကြပါတယ်အခုလိုအာဖရိကန်အမေရိကန်မဲဆန္ဒရှင်တွေသွေးကွဲစေဖို့အချက်လက်မှားတွေကိုတမင်လှုပ်ဆောင်နေတာကိုသတိထားဖို့လုံခြုံရေးကျွမ်းကျင်သူတွေကသတိပေးနေတာပါ2016တုန်းကတော့သူနဲ့အတူတခြားသူတွေမဲမပေးပြည့်အောင်လှုပ်ဆောင်တဲ့ Facebook အချက်လက်တွေကိုတွေးခဲ့ရတယ်လို့တောင်ကယ်ရိုလိုင်းနားမဲဆန္ဒရှင် Ron Woods ကပြောပါတယ
် They can do whatever they power
ရရှာတွေကတော့မဲဆန္ဒရှင်တွေမဲလာမပေးအောင်သူတို့လုံနိုင်တယ်များလုံမှာပါကျွန်တော်တို့သာတက်တက်ကြွကြွမပါဝင်ဘူးတရင်တွေတိမထားဘူးဆိုရင်မဲပေးပြစ်မယ်မထင်ပါဘူ
းပြီးခဲ့တဲ့နှစ်တုန်းကအမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီရဲ့အစီရင်ခံစာထဲမှာ2016သမ္မတမဲဆွဲပွဲအတွင်းဆိုရှယ်မီဒီယာတွေပေါ်ကရုရှားလွှမ်းမိုးမှုဟာအာဖရိကန်အမေရိကန်တွေကိုတခြားအုပ်စုတွေထက်အဓိကပိုထားတယ်လို့ဖော်ပြထားပါတယ်အာဖရိကန်အမေရိကန်တွေနဲ့မဲဆန္ဒရှင်တွေအားလုံးလူမှုကွန်ရက်ကနိုင်ငံရေးအချက်အလက်တွေကိုစီစစ်ဖို့အရေးကြီးတယ်လို့မဲဆွယ်စည်းရုံးသူ Garrett McDaniel ကပြောပါတယ
်2016 definitely right
2016ကချက်ပေးခေါလုံးထိုးလိုက်တာဖြစ်ပြီးတော့ရုရှားအစိုးရအနေနဲ့ Black Lives Matter လို့လူထုလှုပ်ရှားမှုစာမျက်နှာတူတွေသုံးပြီးလူမဲတွေရဲ့မဲတွေကိုဘယ်လိုလဲစားခဲ့တယ်လဲဆိုတာတွေ့ကြရတာပ
ါရုရှားအင်တာနက်အုပ်စုဖွဲ့လှောင်ပြောင်သူတွေကလည်း Social Media Post အတုတွေဖန်တီးပြီးလူမဲမဲဆန္ဒရှင်တွေကိုလွှမ်းမိုးဖို့လှုပ်ခဲ့တယ်လို့အမေရိကန်လုံခြုံရေးတာဝန်ရှိသူတွေကပြောပါတယ်ဒီအတုတွေဟာလူမှုရေးအကွဲအပြဲနဲ့ပါတီဆွဲတွေကိုပိုပြီးခိုင်မာစေဖို့ဒီဇိုင်းထွင်ထားပြီးတော့အမေရိကန်နေနဲ့အစိုးရအဖွဲ့အစည်းတွေကြား ယုံကြည်မှုတွေကိုဖျက်ဆီးစေပါတယ်။နိုင်ငံရေးလေးလာသူ Todd Shaw က
in a broad respect social media
ကျေပြန့်ကြည့်မယ်ဆိုရင် social media ဆိုတာလူတယောက်ချင်းစီရဲ့အစွဲတွေကိုခိုင်မြအောင်လုပ်ပေးတာပါလူမဲအမေရိကန်တွေအပေါ်မှာလည်းဒီအကျိုးသက်ရောက်မှုရှိပါတယ်လူမဲတွေအတွက်ပက်တင်နဲ့ထတ်စီဖို့ဒီနာမကပါနဲ့လူမဲ social media ကလူမှုအတိုင်းအဝန်းတွေကြားဆွေးနွေးစရာနေရာဖြစ်လာပါတယ
်ရုရှားအခြေဆိုင် internet သုတေသနာ agency က Facebook Twitter Instagram နဲ့ YouTube account ထောင်ပေါင်းများစွာကိုသုံးပြီး Hillary Clinton မဲဆွယ်စည်းရုံးရေးကိုဒုက္ခပေးပြီးဒေါ်နယ်ထရန့်ထောက်ခံမှုရအောင်လုပ်ခဲ့တယ်လို့အမေရိကန်အထက်လွှတ်တော်ထောက်လှမ်းရေးကော်မတီအစိုးရခန်းစာကဖော်ပြပါတယ်2020ရွေးကောက်ပွဲမှာရုရှားရဲ့လွှမ်းမိုးမှုကကာကွယ်ဖို့ Facebook အနေနဲ့ဘယ်လိုလှုံ့ဆော်ထားသလဲဆိုတာကို Facebook ကဘာလုံးဆိုင်ရာမူဝါဒအကြီးအကဲမော်နီကာဘရစ်ကတ်ကအခုလိုပြောပါတယ်
As soon as we find something that those fact checking organizations
tomorrow at chelle sisse be de apwe re ga tin ama re lo tamat pe lai da ne tomorrow facebook paw ma phyan chi mu ko shot cha pit ba de a ri naw di tin ama na ma set set de tin ni tin me pi lo di tin ama ko share de tu re ne ne da ha ama phit tamat tha de so de tri pe chelle ya ma ba
down carolina pi ne taik do ga devion petty ga chang da re ne pu paw bi social media paw ma nai ngan ye a chelle twe ko blo khwe cha ya ma le so da ko le la ni ba de သူကတော့ရှေ့ဆက်သွားဖို့အကောင်းမြင်တယ်လို့ပြောပါတယ
် I think with the exposure from this past
2016ရွေးကောက်ပွဲရဲ့အတွေ့အကြုံကကျွန်တော်တို့အများကြီးစိတ်ပူစရာမလိုပါဘူးဘာလို့လဲဆိုတော့အများကြီးစောင့်ကြည့်နေပြီးတော့အများကြီးစစ်ဆေးနေပါပြီ
စနစ်တကျညှိနှိုင်းပြီးသတင်းအတုဖြန့်တဲ့အဖွဲ့တွေကသတင်းအမှားတွေကိုမဖြန့်ခင်သူတို့ကိုရှားဖွေဖယ်ရှားဖို့အတွက်လုံခြုံရေးအစီအမံတွေကိုလည်းနှစတိုးမြင့်လှုပ်ဆောင်နေတယ်လို့ social media ကုမ္ပဏီတွေကပြောပါတယ်ဒီလိုအခြေအနေတွေရှိနေတဲ့တစ်ချိန်တည်းမှာပဲ African American အများစုကသူတို့ဘာသာသူတို့သတင်းအမှားတွေကိုတတိထားပြီး social media တွေကိုသုံးဆွဲနေတယ်လို့ပြောပါတယ်ခင်ဗျာ
။ကိုငင်ချန်ပြောပြခဲ့တာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်၊ကြမ္မာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေနားဆင်ကြရမှာပါရှင်။အခုကြာသပတင်းနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင်။
အမေရိကန်ပြည်ထောင်စုမှာကိုရိုနာဗိုင်းရပ်စ်ပြန့်နှံ့ကူးစက်လာမယ့်အရေးကိုရှောင်ရှားနိုင်မယ်လို့သူမထင်တဲ့အကြောင်းသမ္မတဒေါ်နယ်ထရမ့်ကပြောပေမဲ့သူအစိုးရအနေနဲ့တော့တုံ့ပြန်လှုပ်ဆောင်ဖို့အစဉ်အသင်းရှိနေတယ်ဆိုတာယုံကြည်စိတ်ချတယ်လို့ပြောပါတယ်။အမေရိကန်လူထုကြားမှာရောဂါပိုးကူးစက်ပြန့်နှံ့နိုင်ခြင်းအန်ဒရယ်အလားလာကတိတ်နေပါတယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ကိုရိုနာဗိုင်းရပ်စ်ကြောင့်သေဆုံးသူ3000ကျော်လာပြီဖြစ်ပြီးလူ10000ကျော်ရောဂါပိုးကူးစက်ခံထားရတဲ့အချိန်မှာပဲအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံအကြားပူးတက်စီးရေးလက်ကျင့်မဲ့အစီအစဉ်ကိုရွှေ့ဆိုင်းလိုက်ပါတယ်။တောင်ကိုရီးယားနိုင်ငံမှာလည်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုတွေကဒီရက်ပိုင်းတွင်တိတိတသားကိုတိုးလာနေတာပါ။ COVID-19 ရောဂါကြောင့်ဖြစ်တဲ့ရောဂါ COVID-19 ကြောင့်ရောဂါပိုးကူးစက်မှုတွေကိုထိန်းချုပ်ဖို့ကြိုးစားတဲ့အနေနဲ့ရောတောင်ကိုရီးယားနဲ့အမေရိကန်စစ်မှုထမ်းတွေရဲ့ဘေးကင်းလုံခြုံရေးကိုဦးစားပေးတဲ့အနေနဲ့ရောအခုလိုဆုံးဖြတ်တာဖြစ်ပြီးလွယ်လွယ်ကူကူဆုံးဖြတ်ချက်ချခဲ့တာမဟုတ်ဘူးလို့နိုင်ငံစစ်ဖက်တောင်းဝန်ရှိသူတွေရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။နိုင်ငံတော်သမ္မတဦးဝင်းမြင့်ကိုအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီကဒီကနေ့နယူးဒေလီမြို့တော်မှာအခမ်းအနားနဲ့ကုမ္ပဏီကျူးစွားပါတယ်။အိန္ဒိယသမ္မတရမ်နတ်ကိုဗင်းရဲ့ဖိတ်ကြားချက်နဲ့သမ္မတဦးဝင်းမြင့်ဟာသမ္မတကတော်ဒေါ်ချိုချိုနဲ့အတူ၄ရက်ကြာနိုင်ငံတော်ခီးစဉ်ဖြင့်အိန္ဒိယမှာရောက်နေတာပါ။နိုင်ငံတော်သမ္မတဦးဝင်းမြင့်အိန္ဒိယနိုင်ငံမှာရောက်နေချိန်မှာပဲတရုတ်နိုင်ငံဝူဟန်မြို့ကမြန်မာနိုင်ငံသားចောင်းသူတူနဲ့ចောင်းသားတူတို့ကိုအိန္ဒိယလေတပ်လေယာဉ် Globe Master နဲ့အိန္ဒိယနိုင်ငံကိုဒီကနေ့ပြန်ခေါ်လာပြီးတော့လိုအပ်တဲ့အကူအညီတွေပေးနေတဲ့အကြောင်းမြန်မာနိုင်ငံဆိုင်ရာအိန္ဒိယနိုင်ငံတန်ရုံရဲ့ Facebook မှာဖော်ပြထားပါတယ်။အိန္ဒိယနိုင်ငံမှာနိုင်ငံသားဥပဒေနဲ့ပတ်သက်ပြီးဟိန္ဒူနဲ့မွတ်စလင်တွေအကြားပဋိပက္ခတွေရဲ့ဒဏ်ကြာဖြစ်ပွားခဲ့ပြီးတဲ့နောက်နယူးဒေလီမြို့မှာဒီကနေ့လူညုံရေးတွေတိုးမြင့်ချထားလိုက်ပါတယ်ခင်ဗျာ
။ကြာသပတင်းညနေခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးခဲ့တာပါရှင်။အခုညနေအစီအစဉ်ထုတ်လွှင့်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Cornelius Standard ဖြစ်ပါတယ်။အခုကျမတို့အတန်လွှင့်နေတဲ့ Radio အစီအစဉ် PP ချင်း Intercept 17နဲ့ Mia Set 3တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမဲ့ VOA နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါလိမ့်ရှင်။ VOA သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေ။ VOA ကိုအားပေးနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington. From Washington, this